ယူကရိန်းနိုင်ငံကချက်ချာစစ်ကဲမြို့ဖြစ်တဲ့မရီယိုပိုမှာဒေသနရဆင်ယာယီပစ်ခတ်ရစရီသဘောတူညီချက်ရရှိခဲ့ပြီးတဲ့နောက်အရက်သားတွေကိုဘေးလွယာကယ်ထုတ်နိုင်မှုစီစဉ်နေတဲ့အကြောင်းနိုင်ငံတကာချက်ချင်းတွေအဖွဲ့ ICRC ကပြောပါရယ်တယူပို့ဆောင်ရင်းနဲ့လုံခြုံရေးအခြေအနေအရဘေးလွယာကယ်ထုတ်မဲ့အစီအစဉ်ကို ICRC ကဥဆောင်ပြီးတောက်ချာနေမှာစတင်မှာဖြစ်တဲ့အကြောင်းနဲ့သွားမဲ့လမ်းကြောင်းအချိန်ကာလအပအဝင်သဘောတူညီချက်ရထားတဲ့စီကံသတ်မှတ်ချက်အတိအကျကိုလည်းသက်ဆိုင်ရာဖွဲ့စည်းတွေကိုပေးအပ်ထားကြောင်းကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ရုရှားတပ်တွေဝိုင်းထားတဲ့မြို့ကနေအရက်သားတွေကိုဒါဇင်နဲ့ချီတဲ့ဘတ်စကားတွေနဲ့ကယ်ထုတ်မှာဖြစ်ကြောင်းယူကရိန်းဒုတိယဝန်ကြီးချုပ်အရီနာဗရက်ချော့ကလည်းကြာသပတေးနေ့မှာပဲပြောဆိုထားပါတယ်။တောက်ချာနေမနက်ကစပြီးတောင်ပိုင်းပင်လယ်နဲ့စစ်ကဲမြို့ဖြစ်တဲ့မရီယိုပိုကနေယူကရိန်းကထိန်းချုပ်ထားတဲ့ဇပိုရီဇာဇီယာမြို့အထိအပြစ်ရထားမဲ့ကြောင်းရုရှားစစ်တပ်ကလည်းကြေပေးထားတာပါ။အရက်သားတွေဘေးလွယာထွက်ခွာဖို့လမ်းကြောင်းသုံးခုကိုနှစ်ဖက်သဘောတူထားပြီးဒီထဲကတစ်ခုကိုမရီပိုမြို့ကတင်းရှောင်မဲ့သူတွေနဲ့မြို့ရဲ့အနောက်မြောက်ဘက်85မိုင်အကွာမှာရှိတဲ့ဘာရီယန့်စ်မြို့ကိုစံနာမှုအကူအညီတွေပေးအပ်ဖို့အသုံးပြုမှာဖြစ်တဲ့အကြောင်းလဲယူကရိန်းဒုဝန်ကြီးချုပ်ကပြောဆိုထားပါတယ်။နိုင်ငံတကာချက်ချင်းဤဖွဲ့ ICRC ကတော့ကယ်ဆယ်ရေးအစီအစဉ်အထမြောက်ဖို့အရေးကြီးလိုအပ်နေပြီးမရီယိုပိုမျိုးကထောင်ထောင်ချီတဲ့လူတွေရဲ့အသက်တွေကလည်းဒီအစီအစဉ်ပေါ်မှာမူတည်နေတဲ့အကြောင်းသတိပေးထားပါရစေ။